ရီးလင်္ကာနိုင်ငံမှာလူပေါင်း359ယောက်ထိတည်ဆုံးခဲ့တဲ့အစ္စတာပွဲတော်အတွင်းအထက်ခံဘုံခွဲတက်ခတ်မှုတွေကြုံခဲ့ပြီးနောက်ကာဝေးဝင်းကြီးနဲ့ရဲတပ်ဖွဲ့အကြီးအကဲတို့ကိုနှုတ်ထွက်ဖို့သမ္မတမိုင်းသရီပတ်ဆာဆူရီစနာကတောင်းဆိုလိုက်ပါတယ်။ကာဝေးဝင်းကြီးမစရီဖာနန်တိုနဲ့ရဲချုပ်ပူချစ်ဆရာစွန်ဒရာတို့နှုတ်ထွက်ကြဖို့သမ္မတရုံးကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။တက်ခတ်ခံရမယ့်ခြေအနေနဲ့ပတ်သက်လို့ရရှိထားတဲ့ထောက်လှမ်းသတင်းတွေကိုအစီအခံမှုပြုတ်ခွက်ခဲ့တဲ့တာဝန်ရှိသူတွေကိုရပိုင်းတွင်အေးအေးယူမယ်လို့သမ္မတကရုံးမြင့်ဆန်ညာမင်းကောင်မှပြောကြားပြီးနောက်တစ်နေ့မှာပဲနှုတ်ထွက်ဖို့တောင်းဆိုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းပြည်သူတွေနဲ့စားထုတ်မယ်ဆိုတာကတော့လက်တလုံးရှိချင်းလည်းမရှိသေးပါဘူး။သတင်းချုပ်မှာတော့တက်ခတ်ခံရမယ့်အနေနဲ့ပတ်သက်လို့အိန္ဒိယထောက်လှမ်းရေးအဖွဲ့ကသတင်းလင်္ကာနိုင်ငံကိုအချိန်ချင်းသတိပေးခဲ့တယ်လို့တက်ခတ်မှုကျွလွန်ခဲ့တဲ့အဖွဲ့ဖြစ်မတင်ကြတဲ့အစ္စလာမ်စစ်သွေးကြွအဖွဲ့ NTG နဲ့ပတ်သက်လို့အသေးစိတ်ချက်လက်တွေစုဆောင်းထားတဲ့အကြောင်းလည်းဖော်ပြကြပါရစေ။သမန်းနဲ့ဝန်ကြီးချုပ်တို့ကြားနိုင်ငံရေးအပြောင်းမှုတွေကြောင့်တက်ခတ်ခံရမယ့်သတိပေးချက်တွေကိုအေးအေးယူကန့်တွေဖို့ပြက်ကွက်ခဲ့တာလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေတာပါ။ဝန်ကြီးချုပ်ကတော့စစ်တွေဆောင်ရွက်မှုတွေမှာပြက်ကွက်တာတွေရှိခဲ့ကြောင်းမနေ့ကလည်းဝန်ခံပြောဆိုထားပေမဲ့သမန်းနဲ့သဘောထားကွဲလွဲမှုတွေကိုညှိနှိုင်းဖြေရှင်းနိုင်ခဲ့တဲ့အကြောင်းလည်းပြောဆိုထားပါရစေ။ချင်းနဲ့မှာပဲပောက်ခွဲပစ္စည်းတွေနဲ့ထွက်ပြေးလွတ်မြောက်နေသူတွေရှိနေစေဖြစ်တဲ့ကြောင်းလဲဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါ။နိုင်ငံကာကွယ်ရေးတာဝန်ယူထားတဲ့သမ္မတကလွန်ကျွေးဆိုင်ရာစီးပွားတွေမှာဝန်ကြီးချုပ်ကိုတက်ခွင့်မပေးတာတွေရှိခဲ့တဲ့ကြောင်းလဲတက်ခိုက်မှုနောက်ပိုင်းမှာတာဝန်ရှိသူတချို့ကထောက်ပြထားကြပါတယ်။